Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February လ5ရက်တနင်္ဂနွေနေ့မနေ့ပဲအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနေ့ခင်သတင်းတွေကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးပါပါ။မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးဆိုးလာနေတယ်လို့စင်ကာပူနိုင်ငံချိုင်းဝန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်ဝန်ဟင်မှရောက်နေတဲ့တရုတ်ထောက်လှမ်းရေးမိုးပြံဘူပေါင်းကြီးကိုအမေရိကန်လီရက်ကစနေနေ့မှာပြစ်ချလိုက်ပါတယ်။အာဏာသိမ်းစစ်တပ်ကိုတိုးမြှင့်ပြီးအရေးယူဖို့အတွက်ပြည်ပရောက်မြန်မာတွေတောင်းဆိုနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမှုကြော်ရင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့စက်သက်မင်းမြန်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကောင်းရရှိမှာခင်ဗျာကျွန်တော်တို့အခုဆက်လက်ပြီးတော့ပြောပြလို့တဲ့အကြောင်းအရာကတော့ဆက်သွယ်မြင်းမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေမှာဆိုလို့ရှင်လို့ရှင်တော့မြေအသိန်းခံရတဲ့ဒုအတန်းအစည်းအဝေးဒါအပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ပြမှာဆက်လက်တင်ပြသွားမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့တူကျွန်တော်ဇော်မိုးကျော်တို့တင်ပြမှာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံရှေ့ဆောင်အာရှနိုင်ငံချိုင်းဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနိုင်ငံချိုင်းဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်။အခုကျင်းပတဲ့အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အချင်းအတော်ကြာဆွေးနွေးခဲ့ကြပေမဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေမှုတွေကိုကြည့်ရင်အခြေအနေဟာပိုပြီးကောင်းမလာတဲ့အပြင်ဆိုးလာနေတာကိုပြနေတယ်လို့ပြောကြားလိုက်တာပါ။အာရှနိုင်ငံချိုင်းဝန်ကြီးတွေဟာမြန်မာပြည်ထနာအဖြေရှာရေးအတွက်ရထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ကိုင်းဆွဲထားကြတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်စစ်တပ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်သက်ဆိုင်တဲ့အဖွဲ့အစည်းအလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်လိုအပ်ချက်အနေနဲ့အဖမ်းခံရတဲ့တမရဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားအလုံးကိုလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အာရှအလှည့်ကျဥက္ကဋ္ဌတစ်ဖြစ်တဲ့အင်ဒိုနီးရှားတာဝန်ယူလာတဲ့အချိန်မှာသူကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတာဝန်ယူရတာဖြစ်ပြီးမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးအတွက်အဓိကချတဲ့အဖွဲ့အလုံးပါဝင်နိုင်ရေးဆွေးနွေးနိုင်ရေးကိုလှုပ်ဆောင်မှုကတိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့အကောင်အထည်ဖော်ဖို့အထူးအရေးကြီးကြောင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကမြန်မာစစ်ကောင်စီကိုတိုက်တွန်းထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်တဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတချို့ရဲ့ထုတ်ပြန်ပြောဆိုချက်တွေဟာတပတ်သက်ဆံပြီးမှန်ကန်မှုမရှိတဲ့အတွက်ဆိုကပယ်ချလိုက်ကြောင်းအာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနက February 4ရက်နေ့နေစွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့တာဝန်ထမ်းဆောင်ခြင်းနှစ်နှစ်ပြည့်တဲ့ပတ်သက်ပြီးနိုင်ငံတချို့နဲ့ကုလသမဂ္ဂတာဝန်ရှိသူတချို့အပြုသဘောမဆောင်သောသတင်းများထုတ်ပြန်ခဲ့သလို NUG CRPH နဲ့လက်ဝေကန် PDF တို့ရဲ့အကြမ်းဖက်လိုအပ်ကြောင်းအပြစ်မဲ့ပြည်သူ9000ကျော်တည်ဆုံးခဲ့တာကိုဖော်ပြချက်ဖုံးကွယ်ထားတဲ့အတွက်အထင်လွှမ်းမှားစီတယ်လို့အာနာသိန်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာနာသိန်းနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်အစိုးရအပါအဝင်နိုင်ငံတကာအစိုးရများတန်ရုံများနိုင်ငံတကာလူ့အခွင့်အရေးအဖွဲ့များကကန့်ကွက်ရှုတ်ချခဲ့ပြီးမြန်မာနိုင်ငံမှာအာနာသိန်းစစ်ကောင်စီစစ်အုပ်ချုပ်ရေးကိုစန့်ကျင်သူတွေကိုမြန်မာနိုင်ငံမှာစစ်အောင်အာဏာသိမ်းစစ်ကောင်စီကစစ်အုပ်ချုပ်ရေးစန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်အ ਨੇ ဆုံးလူ3000ကျော်တေဆုံးပြီးဒုက္ခသည်တိတက်သမ5တန်းလောက်ထပ်မံအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရကြောင်းနဲ့အ ਨੇ ဆုံးအိုးအိမ်ပေါင်း 38,000 ကျော်လောက်ပျက်စီးဆုံးရှုံးခဲ့ရပြီးလူပေါင်း 18 တန်းကျော်လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ပြောဆိုထားပါတယ်။ဒီကိန်းဂဏန်းတွေဟာတကယ့်လက်တွေ့မှာတိထက်ပိုပြီးများနိုင်တယ်လို့လည်းပြောဆိုထားပါတယ်။
မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌယိုဟေဆာဆာကာဝါဟာစနေနေ့ကရခိုင်တပ်ဖွဲ့ AA ရဲ့နိုင်ငံရေးမှူးဦးဦးစလဆောနဲ့တွေ့ဆုံပြီးတော့လက်ရှိအဖြစ်ရဲ့အခြေအနေတည်မြဲစေချင်ကြောင်းပြောကြားခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခါကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။Nippon Foundation ရဲ့ဥက္ကဋ္ဌဟို Mr. ဆာဆာကာဝါက ဒီကျွန်တော်တို့ရဲ့ဟိုနိုင်ငံရေးမှူးဦးဦးလာစုနဲ့တွေ့ဆုံချိန်မှာဟိုသူပြောသွားတာကတော့အဓိကနှစ်ချက်ပဲဗျ။ဟိုတစ်တစ်ချက်ကတော့ဒီကလေးတငယ်တွေရဲ့ဒီပညာရေးအတွက်ဟိုသူအကူအညီပေးရှင်တယ်ဆိုတာရယ်ဟိုနောက်ပြီးလို့ရှိရင်ဟိုနှစ်တစ်ချက်ကတော့ဒီအခုလက်ရှိအပြည့်ရထားတဲ့အနေထားကိုဟိုဆက်ပြီးတော့ဟိုထိန်းထားပြီးတော့ဟိုငင်းငင်းချမ်းချမ်းဖြစ်စေရှင်တယ်ပေါ့ဟိုအဓိကတော့ဒီနှစ်ချက်ပါပဲ
မစ္စတာဆဆာကာဝါဟာရခိုင်ပြည်နယ်မြောက်ဦးကစစ်ဆောင်တွင်လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်သူရဲ့ခီးစဉ်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးရခိုင်ပြည်နယ်မှာ2020ရွေးကောက်ပွဲမတိုင်ခင်အေအေနဲ့စစ်တပ်တို့ကြားနှစ်နှစ်ကျော်တိုက်ပွဲတွေပြင်းထန်ခဲ့တာဖြစ်ပြီးတော့နှစ်ဖက်အပြည့်ရရေးအတွက်သူကဂျောင်းဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်ရွေးကောက်ပွဲအပြီးမှာစစ်တပ်နဲ့အလွတ်တဘောအဖြစ်ရက်ခဲ့ရကနေစစ်အာဏာသိမ်းပြီးချိန်မှာလည်းဆက်လက်ပြီးတော့ရက်ဆဲနေခဲ့တာပါဒါပေမဲ့မနစ်ကအောက်တိုဘာလဆန်းမှာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့တာဖြစ်ပြီးနိုဝင်ဘာ16ရက်နေ့ကတော့လူသားဆန္ဒမှုထောက်ထားရေးအတွက်နှစ်ဖက်နှုတ်အားဖြင့်အပြစ်ရက်ပြီးအခုထိလည်းဒါဟာခိုင်မြဲနေဆဲဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်အချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC အပါအဝင်ကမ္ဘာမျိုးကြီးအသီးအသီးမှာအဝေးရောက်မြန်မာရေးလှုပ်ရှားသူတွေကမနေ့ကစနေနေ့မှာဆန္ဒပြခဲ့ကြပြီးအာဏာသိမ်းစစ်ကောင်စီကိုပုံမဖိအားပေးတံခတ်ရေးယူဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုပုံမထောက်ခံကူညီဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။ဝါရှင်တန် DC တဝိုက်ကမြန်မာအင်အားစုတွေကတော့သမရအင်ပြူတော်ရှေ့မှာလာရောက်ဆွေးနွေးခဲ့ကြပြီးတောင်းဆိုဆန္ဒပြခဲ့သလိုသမရဂျိုးဘိုင်ဒန်ကိုလည်းအိတ်ဖွင့်ပေးစာတစ်စောင်ပေးရခဲ့ပါတယ်။အဲ့ဒီစာမှာမြန်မာစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်တမ်းမဖို့အပါအဝင်အဓိကအချက်၃ချက်ပါဝင်တယ်လို့ဦးဆောင်လှုပ်ရှားသူတူဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ်
။စစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်တမ်းမဖို့ကျွန်တော်တောင်းဆိုတာလေ။နမနိချက်ကတော့တကယ်အဓိကစစ်ကောင်စီကိုဝင်ဝင်ပေးနေတဲ့ MOG ကိုစံချက်မဆက်ပေးပါလို့တောင်းဆိုတယ်။စစ်ကောင်စီကလေးနဲ့လေးချောင်းနဲ့တုံးပြီးတော့မှပြည်သူလူထုကိုဖူးကျဲတယ်။လေးချောင်းတက်ခိုင်းမှုလုံးနေတဲ့ကြောင့်အားလေးကိုရက်တက်ပြီးတော့တိုက်လေရင်မှတိုးတဲ့ဒေစီကိုစစ်ပုံးမှုတွေရဆိုင်မှုစစ်လက်နဲ့ပစ္စည်းတွေကိုအဲဒါကြောင့်ဒါကိုကန့်သတ်ဖို့အဓိက၃ချက်ကိုကျွန်တော်တောင်းတာပါပဲ။
ဖေဗူအာရီလပထမပတ်အတွင်းတကမ္ဘာလုံးလှုပ်ရှားမှုလှုပ်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာအဖွဲ့အစည်း30ကျော်အပြင်ဟောင်ကောင်၊ကမ်ဘောဒီးယားနဲ့အမေရိကန်အဖွဲ့အစည်း10ဖွဲ့လည်းပါဝင်ပါတယ်။ဒီချိန်ထဲမှာပဲဆန်ဖရန်စစ္စကိုမြို့မှာလည်းမြန်မာအင်အားစုတွေစုစည်းပြီးမြို့တော်ခမ်းမရှိမှဆန္ဒပြကြပါတယ်။ဒါ့အပြင်အွန်လိုင်းဆွေးနွေးပွဲများအွန်လိုင်းလှုပ်ရှားမှုများကိုလည်းဒီရက်သက်တပတ်အတွင်းပြုလုပ်ခဲ့ပါတယ်။နယ်သာလန်နိုင်ငံမှာတော့ဂယူနာအဖွဲ့ကဥဆောင်ပြီးဒရိုက်တာကိုပေါ့ရဲ့ရောင်နီလာယာလန်ရုပ်ရှင်ကိုအမ်စတာဒမ်မြို့တော်ကရုပ်ရှင်ရုံမှာပြသခဲ့ပြီးဘယ်လ်ဂျီယံ၊ဂျာမနီစတဲ့နိုင်ငံတွေကမြန်မာတွေလည်းလာရောက်ခဲ့ကြပါတယ
် UAV ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1500တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံရဲ့ဝီဟင်မှာရောက်နေတဲ့တန်တရားဖြစ်ဖွယ်တရုတ်ထောက်လိုင်းမိုးပြံဘူပေါင်းကြီးကို American လက်ထက်ကစနေနေ့မှာပြစ်ချလိုက်ပါတယ်။ဒီဘူပေါင်းကြီးကိုကယ်ရိုလိုင်းနားပြည်နယ်ကမ်းလွန်မှာပြစ်မှတ်ချခင်ကသူဟာမြောက်အမေရိကတိုက်တကြောကစစ်စခန်းတွေပေါ်မှာဖျက်ချော်ပြီးပြန်တန်းခဲ့တဲ့အတွက်အမေရိကန်နဲ့တရုတ်တို့ကြားတင်းမာမှုတွေဖြစ်ပွားခဲ့တာပါ။ကျောင်းကား၃စင်းစာအရွယ်လောက်ကြီးမားတဲ့ဒီမိုးပြံဘူပေါင်းကြီးကအမြင့်ပေ6000လောက်မှာပြန်နေတာဖြစ်ပြီးအခုတော့ချန်ရစ်တဲ့ဘူပေါင်းအပိုင်းစာတွေကိုအတ္တလန္တိတ်သမုဒ္ဒရာထဲကအမေရိကန်ရေပိုင်းနဲ့ထဲရှာဖို့လုပ်နေပါပြီ။ဒီဘူပေါင်းကိုအမေရိကန်တိုက်လေရင်ကပြစ်ချတာလို့အမည်မဖော်လိုတဲ့အရာရှိတွေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီဘူပေါင်းနဲ့ပတ်သက်ပြီးအစိုးရအရေးယူဆောင်ရွက်မှာဖြစ်ကြောင်းစနေမနေ့ကသတင်းတောက်တွေအမျိုးဖြစ်ကြခဲ့တာပါဘူပေါင်းကြီးတမုတ်ကြရဲရောက်လာချိန်မှာတော့အမေရိကန်လေကြောင်းစီမံခန့်ခွဲရေးနဲ့ကန်ယူဒန်ဆောင်တပ်တွေကဘူပေါင်းရှိရာဝေဟင်းတဲ့ရေပြင်မှာဘာမှမရှိအောင်ရှင်းလင်းမှုလုပ်ဆောင်တာပါရုပ်သံဗီဒီယိုထဲမှာပောက်ကွဲမှုအငြင်းစားတစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်မှာဘူပေါင်းရေပြင်နဲ့ကျသွားတာကိုတွေ့ရပါတယ်အနည်းတော့မှအမေရိကန်စစ်သုံးဂျက်လေယာဉ်တွေပြန်သားနေတာတွေ့ရပါတယ်
ယူကရိန်းရဲ့လူသားချင်းစာနာမှုဆိုင်ရာအကြမ်းတမ်းနဲ့ပတ်သက်တဲ့ WHO ကျန်းမာရေးအဖွဲ့ရဲ့အစိုးရကံစားနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားတို့ကုလသမဂ္ဂပါပြီးခဲ့တဲ့စနေနေ့တုန်းကထိတ်တိုက်တွေ့ခဲ့ကြပါတယ်။ရုရှားကတော့ဒီအစိုးရကံစားဟာနိုင်ငံရေး ယူရဲ့ကျင်းတဲ့လှုပ်ဒါလို့ဆွဆွဲပြောဆိုပါရယ်အမေရိကန်ကတော့နောက်ဆုံးရအချက်လက်တွေနဲ့အများဆုံးထပ်မံဖြည့်ဆွက်ဖို့တောင်းဆိုလိုက်ပါရယ် တရင်တွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ပထမဆုံးအနေနဲ့ဆက်သွယ်မေးမြန်းကန်တပုတ်ကိုစတင်တင်ဆက်ပါမယ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့နှစ်နှစ်အတွင်းမှာအုပ်ချုပ်ရေးတရားစီရင်ရေးအပြင်စီရေးအရထိုးစစ်တွေကိုပါဆောင်ရွက်လာနိုင်တယ်လို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူကိုနေဖုံးလက်ကပြောဆိုပါတယ် NUG အနေနဲ့တနိုင်ငံလုံးရဲ့အနာဂတ်အားလုံးဆုံးဖြတ်လို့မရပေမဲ့ အခြေခံမူတည်ကိုတော့ချမှတ်ထားတယ်လို့လည်းပြောဆိုပါရတယ် NUG
ပြောခွင့်ရသူတူဖြစ်တဲ့ကိုနေဖုံးလက်ကိုကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားပါတယ်။ကိုနေဖုံးလက်ဗီဒီယိုကိုအခုလက်ခံဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျ။အင်တာဗျူးလက်ခံအောင်နော်။ကျွန်တော်အရေးဆုံးမေးချင်တာကအခုဒူးတော်လိုက်ရဲ့စတိုကန်ဒီတဲမှာလည်းသွေးကြွေးမှာဆွေးနွေးစရာမရှိဘူးဆိုတဲ့လူငယ်ကြီးပြောကြတယ်။အဲ့တော့ဒါပေမဲ့တစ်ဖက်မှာအခုဆိုအာဆီယံတို့ဘာလို့ကလည ီနင်းနာနဲ့ပတ်သက်လို့ရောဟိုစတော့ new dollar ရဲ့စတော့ slogan နဲ့ပြောင်းသွားပြီလားဒီတိုင်းပဲရှိလားကိုတင်ဖို့လားအမြင်ဘယ်လိုရှိပါလဲ
ဟိုကျွန်တော်တို့ရဲ့ယာယီတမရာကြီးလည်းဒါပြောထားတာရှိတယ်တွဲဆောင်ဆွေးနွေးနိုင်ခြင်းရှိတယ်ဘယ်လိုအခြေအနေမျိုးမှာလဲပေါ့နော်ဒါမျိုးဟိုဟိုစကားတစ်ခွန်းနဲ့လွယ်လွယ်ကူပြောရရင်တော့ surrender လာလို့ရင်တော့ကျွန်တော်လက်ခံပါပေါ့ဟိုကျွန်တော်ဘယ်စစ်ပွဲတစ်ခုမှာဟိုစစ်နိုင်တဲ့သူနဲ့စစ်ရှုံးတဲ့သူနဲ့တောင်မှနောက်ဆုံးမှစပွဲပေါ်ထိုင်ပြီးတော့စစ်ရှုံးစာချုပ်တော့ချိုးဟိုချုပ်ရသေးတာပဲလေအဲ့တော့ပြောချင်တာကဒါ2008ဖွဲ့စည်းပုံဖြတ်မယ်ပြီးရင်စစ်တပ်ကနောက်နောက်ဘယ်တော့အခါမှာနိုင်ငံရေးမှာအပေါင်ပတ်သက်ခွင့်မရှိဘူးနောက်ပြီးတော့ဒီလက်ရှိကျုံနောက်ထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကျွန်တော်ဒါတွေကိုလည်းဒါလွှတ်ရမယ်နော်ဒီလိုအနေအထားမျိုးတွေပေါ့ condition တွေရှိတာပေါ့နော်ဒီလို condition တွေနဲ့ကျွန်တော်တို့သွားမယ်ဆိုရင်တော့ဒါဆိုရင်တော့ကျွန်တော်တို့ကပြောတဲ့ surrender လုပ်တဲ့အနေအထားတစ်ခုဆိုရင်တော့ကျွန်တော်တို့အနေနဲ့ကကကစစ်ရှုံးစာချုပ်ဒါချုပ်မယ်ဆိုရင်တော့စပွဲပိုင်းပေါ်မှာမဲအောင်နိုင်တဲ့တွေ့ကောင်းတွေ့မယ်ပေါ့ဗျာအဲ့လိုအခြေအနေမဟုတ်ဘဲနဲ့ဒီလိုမျိုးတွေးစွန်းနေတဲ့လက်နဲ့တော့ကျွန်တော်တို့ဒါတွေးဆုံညှိနှိုင်းဆွေးနွေးမယ်ဆိုတဲ့အခြေအနေတစ်ခုတော့ဒီတော်လန်ရေးကနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲအတိအကျပြောချင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမိချင်တာခုနကကိုတေဘိုးလာပြောသွားတဲ့ထက်မှာဒီလိုစစ်တပ်ကစစ်ကောင်စီအဖွဲ့တွေနဲ့လက်ဆွဲနှုတ်ဆက်ဖို့တိုက်ခတ်တယ်ပေါ့နော်အာဒါကပြောမဆိုရင်ညူးတော်လိုင်းပေါ်လာတဲ့ NUG NUCC ရဲ့မူဝါဒတွေလို့ကျွန်တော်နားလဲပါတယ
်
ဒါပေမဲ့တစ်ဖက်မှာတောက်လျှောက်ကယင်ကာလာတွေတော့မှ NLD ရဲ့မူပါအကြမ်းမဖက်ပဲအကြမ်းမဖက်တဲ့မူဝါဒရှိတယ်တွဆုံဆွနေနဲ့ဖြည့်ရှင်းမယ်ဆိုရယူဆတွေရှိပါတယ်အဲ့တော့အခုလက်ရှိညူးတော်လိုင်းမှာတအူးလို့ဖြစ်နေတဲ့ NUG ကဒီမူကင်ထားတာက NLD ရဲ့အရင်ရှိထားတဲ့မူရင်းနဲ့ရောခွာဝါးပြီလားဟိုပြိပခသဘောမျိုးဖြစ်နိုင်လား
ဟို NLD ရဲ့သူထုတ်ပြန်ချက်တွေကိုပြန်ပြီးတော့ကျွန်တော်လေ့လာဖို့လိုပါလိမ့်မယ်ဟို NLD အနေနဲ့ကတော့အခုလောလောဆယ်မှာဒါရှိပြီးသားရှိထားတဲ့ဒီဘိုးကောင်အလုပ်ဘိုးကောင်ဒီဝင်တွေပေါ့နော် CEC လို့ကျွန်တော်တို့ခေါ်တာပေါ့ဘိုးကောင်ဒီဝင်တွေကဒါမစုံလင်းတဲ့တကြောင်မျိုးဒါမူပိုင်းဆိုင်ရာဆုံးဖြတ်ချက်တချို့ကိုမချဘူးဆိုတာမျိုးပြောထားတာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအလုပ်တော့လုပ်နေဖို့လိုတာဟုတ်နော်အဲ့တော့ကြောင့်မလို့ဒါ Central Working Committee ဆိုပြီးတော့အဲဒါဘိုးအလုပ် Committee ဆိုပြီးတော့ဖွဲ့စည်းပြီးတော့အလုပ်တွေလည်းတောက်လျှောက်ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့ထုတ်ပြန်ချက်တွေကိုတစ်ချက်ပြန်လေ့လာတဲ့အခါမှာကျွန်တော်ကတော့ကွဲလွဲတယ်လို့မထင်ဘူး NLD ကအခုသူတို့ရဲ့ထုတ်ပြန်ချက်တွေကို NLD ရဲ့ထုတ်ပြန်ချက်ကိုလေ့လာတဲ့အခါမှာအကြမ်းမဖက်တဲ့နီးကိုဆက်လက်ကင်ဆွဲထားတယ်ဆိုတော့အတုံးတော့ကျွန်တော်ကတော့မတွေ့ဘူးမတွေ့ဘဲနဲ့ကျွန်တော်တို့ကပြည်သူထောက်ခံတဲ့နီးနာတွေနဲ့ဒီအကြမ်းဖက်ဆဲဟုတ်စုကိုဆန့်ကျင်သွားမယ်ဆိုတဲ့စကားလုံးမျိုးပေါ့နော်ဒါမျိုးကိုကျွန်တော်ဒါတွေ့ခဲ့တာရှိပါတယ်အဲ့တော့ကြောင့်မို့ကျွန်တော်ကတော့လက်ရှိအချိန်မှာလဲဒါ NUG ရောနော် CRPH ကောနောက်ပြီးတော့အခြားဒီ NUCC ရောဘာလို့ねဒီ NLD ကလည်းနိုင်ငံရေးပါတီတခုအနေနဲ့အကုန်လုံးကျွန်တော်တို့အလုပ်တွေတွဲဆက်ပြီးတော့ဒါလောက်ကင်ဆောင်ရွက်နေတာရှိပါတယ်အဲ့တော့ကျွန်တော်ကတော့တိတ်ပြီးတော့ဒါအစိုးရမှုမရှိဘူးနောက်ပြီးနောက်တစ်ခုကျွန်တော်ပြောချင်တာကတချို့သောတချို့သောတိုင်းရင်းသားခေါင်းဆောင်တွေတချို့သောပုဂ္ဂိုလ်တွေကဘာလို့စိုးရင်လဲဆိုရင်ခုနကကျွန်တော်တို့ရဲ့ခေါင်းဆောင်တွေပေါ့နော် NLD ရဲ့ခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်တို့တမရကြီးတို့ထောင်အားလွတ်လာတဲ့အခါမှာနော်တစုံတရာမှဒီဒေါ်လာရေးကြီးကပြောင်းလဲသွားမလားပေါ့နော်ဒါမျိုးလဲစိုးရင်ကြတယ်ပေါ့နော်ဒါစိုးရင်နဲ့ကိစ္စကိုကျွန်တော်ကတော့အပြစ်မမြင်ပါဘူးဒါပေမဲ့ကျွန်တော်တို့ဟိုပေါ့နော်တရားဝင်ထုတ်ဖော်ပြောလို့တော့မရဘူးပေါ့ဒါပေမဲ့လဲကျွန်တော်တို့ရရှိထားတဲ့တချို့သောသတင်းစကားတွေရှိပါတယ်နော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနေ့ငွေတွေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့ဇပိုင်းဆိုင်ရာကြွေးမှုရှိတဲ့အတွက်ကြောင့်မလို့ခွင့်လွှတ်တိကံပါခင်ဗျာကျွန်တော်ရဲ့အတန်လွတ်စီစဉ်တွေကိုမကြာမီပဲဆက်လက်ပြီးပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ် ကျွန်တော်ရဲ့အတန်လွင့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်ရဲ့အတန်လွင့်အစီအစဉ်ကို Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်ကိုကြည့်ရှုလို့ရဆိုလို့ရှိရင် VO ရဲ့ website စာမျက်နှာမှာလည်းကြည့်ရှုနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုဖတ်ရှုနိုင်ပါတယ်။ VO စာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်ကတော့ email ကနေတင်ဆက်သွယ်ရေးသားနိုင်ပါတယ်။ဆက်သွယ်ရေးသားမယ့် email လိပ်စာကတော့ burmese@voanews.com ကိုရေးသားနိုင်ပါတယ်။ကျွန်တော်တို့မကြာခင်အချိန်အတွင်းမှာကျွန်တော်တို့ပြန်လည်ပြီးတော့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့အတွက်ကျွန်တော်တို့ဂျိုးပန်းဆောင်ရွက်နေပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေမှာနောက်ထပ်ဆက်လက်ကြည့်ရှုနားတော်တာဆင်ခဲ့ဖို့ရှိကြတော့တို့အတန်အစီအစဉ်အားရှာတပတ်အတွင်းအာရှနိုင်ငံရေးအစီအစဉ်စတာတွေကိုကြည့်ရှုနားတော်တာဆင်ရဖို့ရှိပါတယ်။ဒါအပြင်လေယာစီးပွားသတင်းများစတဲ့အစီအစဉ်တွေကိုလည်းကြည့်ရှုနားတော်တာဆင်ရဖို့ရှိပါတယ်။ဒုတိယအစီအစဉ်ကိုစတင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြေယာပြဿနာတွေအစဉ်ဆက်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြေယာသိမ်းဆည်းခံရတဲ့အခြေအနေတွေပုံမှုဆိုးရွားလာတယ်လို့လေယာသိမ်းဆည်းခံလေသမားတွေနဲ့လေယာမြေအခွင့်အရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်။နားတော်တာဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နိုင်ဖို့ကျွန်တော်တို့ကြိုးစားဆောင်ရွက်နေပါတယ်။အခုချိန်မှာတော့ကျွန်တော်တို့တည်င်းတွေကိုဒေါခင်မျိုးသက်ကဆက်ပြီးပြောပြပေးပါအောင်မယ်
။မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးတော့ဆိုးလာနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံကြီးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနိုင်ငံကြီးဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်။အခုကျင်းပတဲ့အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အချိန်အတော်ကြာဆွေးနွေးခဲ့ကြပေမဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေမှုတွေကိုကြည့်ရင်အခြေအနေဟာပိုပြီးကောင်းမလာတဲ့အပြင်ဆိုးလာနေတာကိုပြနေတယ်လို့ပြောကြားခဲ့တာပါ။အာဆီယံနိုင်ငံကြီးရဲ့ဝန်ကြီးတွေဟာမြန်မာပြဿနာအဖြေရှာရေးအတွက်ရထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်ပြီးတော့ကင်ဆယ်ထားကြတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြှင့်ရေးအတွက်စစ်တပ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်သက်ဆိုင်တဲ့အဖွဲ့အစည်းအားလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်လိုအပ်ချက်အနေနဲ့အဖမ်းခံနေရတဲ့သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အလဲကျဥက္ကဋ္ဌအစ်ဖြစ်တဲ့အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ပါတာဝန်ယူရတာဖြစ်ပြီးမြန်မာနိုင်ငံမှာမျိုးသားပြန်လည်တင့်မြတ်ရေးအတွက်အဓိကကျတဲ့အဖွဲ့အားလုံးပါဝင်ဆွေးနွေးနိုင်ရေးကိုလှုပ်ဆောင်ဖို့အတွက်ကတိပေးခဲ့ကြောင်းလည်းပြောပါတယ
်။သောရရှိမခင်ဗျာကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုပြန်ပြီးထုတ်လွှင့်နိုင်ဖို့ကျွန်တော်တို့ကြိုးစားပြင်ဆင်နေပါတယ်။အခုတော့ကျွန်တော်တို့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတော့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာပြီးပထမဆုံးအကြိမ်အာဆီယံအစည်းအဝေးမှာမြန်မာရေးပွင့်လင်းစွာဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့တောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ပြီးကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေပြုလုပ်ခဲ့ပါတယ်။မြန်မာအင်ဒီချင်းအိန္ဒိယမှာတော့ဟိန္ဒူအမျိုးသားရေးဝါဒအရှိန်မြင့်တက်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။စတဲ့အကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြမှာဖြစ်ပါတယ်။မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်အချိန်နဲ့တိုက်ဆိုင်စွာပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာပြီးနောက်ပထမဆုံးအကြိမ်အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုဖေဖော်ဝါရီလ3ရက်တောက်ကြနေ့မှာဂျကာတာမှာစတင်ကျင်းပခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာနိုင်ငံပြဿနာဟာဒီအာဆီယံအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာအရေးချဉ်းကပ်ဆောင်ရွက်မဲ့နည်းလမ်းကိုတင်ပြခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးရီနိုမာဆူဒီကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် I briefed the meeting on the Indonesia approaches on Myanmar as chair
ဒီအစည်းအဝေးမှာအာဆီယံဥက္ကဋ္ဌနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုချင်းကပ်ဆောင်ရွက်မယ့်နည်းလမ်းကိုကျွန်မတင်ပြခဲ့ပါတယ်အာဆီယံဘုံသဘောတူညီချက်၅ရပ်ဟာအဓိကဖြစ်ပါတယ် အဖွဲ့ဝင်နိုင်ငံတွေအားလုံးကလည်းထောက်ခံပါတယ်မြန်မာနိုင်ငံမှာအားလုံးပေါ်ဆွေးနွေးမှုတရဖြစ်အောင်ဒီဘုံသဘောတူညီချက်၅ရပ်ကိုတိတိတသားတိုးတက်မှုရအောင်အတွက်အကောင့်ထဲပေါ်ဖို့တောင်းဆိုတိုက်တွန်းသွားမယ်လို့သဘောတူခဲ့ကြပါတယ
်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာအရေးကိုပြက်ပြက်သားသားလှုံ့ဆော်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုစစ်ဘက်နောက်ခံရှိသူတို့ခန့်အပ်စေလွတ်မယ်လို့ဗုဒ္ဓဟူးနေ့တုန်းကပြောဆိုခဲ့ပါတယ်။ဒါအပြင်အင်ဒိုနီးရှားရဲ့ယင်းနီမြုံနိုင်မှုဝင်ကြီးဗိုလ်ချုပ်ကြီးဟောင်းလူဟတ်ဘန်ဂျေတန်ကမြန်မာနိုင်ငံမှာစစ်တပ်ကနောက်ဆုတ်ပေးပြီးတိုင်းပြည်ကိုအရေးအချင်းရှိသူတွေကိုဥဆောင်ဝင်ပေးဖို့နဲ့အင်ဒိုနီးရှားရဲ့အသွင်ကူးပြောင်းရေးကိုနမူနာယူဖို့မကြသေးမီကပါတိုက်တွန်းပြောဆိုခဲ့ပါတယ်။အာဆီယံအတွင်းထိုင်း၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်တို့ကမြန်မာစစ်ကောင်စီနဲ့တိုက်ရိုက်ထိတွေ့ဆက်ဆံတာတွေရှိပေမဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ဘရူနိုင်းစတဲ့နိုင်ငံတွေကမြန်မာစစ်ကောင်စီအပေါ်ထိထိရောက်ရောက်ပြောဆိုဝေဖန်တာတွေရှိတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကပြီးခဲ့တဲ့ရက်ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီဟာတရားဝင်မှုမရှိဘဲမြန်မာနိုင်ငံကိုလည်းအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့သူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာမျိုးပေါင်း130လောက်ကိုလုံခြုံရေးအရာထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ရက်ကဝန်ခံပြောဆိုခဲ့ပြီးနောက်မြို့ပေါင်း40လောက်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့ပါတယ်။ဒါပေမဲ့လည်းနယ်မြေအနှံ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီမှာဒီနယ်မြေထိန်းချုပ်ရေးကိုအကောင်အထည်ဖော်နိုင်ပါမလားလို့အခဲခတ်တွေကတော့မေးခွန်းထုတ်ပါတယ်။အမေရိကန်အပါအဝင်မြန်မာဒီမိုကရေစီအရေးထောက်ခံတဲ့နိုင်ငံတွေကတော့စစ်ကောင်စီရွေးကောက်ပွဲလုပ်မယ်လို့ရည်မှန်းထားတဲ့ဩဂုတ်လလောက်မှာပဋိပက္ခတွေပုံမပြင်းထန်နိုင်တယ်လို့တတိပေးပြောဆိုထားပါတယ်။မြန်မာပါဝင်အာရှဒေသအတွင်းစီးရဲတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတင်ကတော့ပြီးခဲ့တဲ့ဇန်နဝါရီလ30ရက်ကနေဖေဖော်ဝါရီလ2ရက်နေ့အထိတောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အင်္ဂါနေ့မှာဝန်ကြီးအော့စတင်ဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီယွန်ဆပ်နဲ့တွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့စစ်ရေးချိန်ချောင်းမှုရန်ကိုဆွေးနွေးခဲ့ပါတယ်။အမေရိကန်တိုက်လေယာဉ်တွေ၊လေယာဉ်တွေသင်္ဘောတွေအပါအဝင်အမေရိကန်စစ်အင်အားတွေတိုးချထားဖို့နဲ့နှစ်နိုင်ငံစစ်ရေးပူးတွဲလေ့ကျင့်မှုတွေကိုတိုးချက်ပြုလုပ်သွားဖို့သဘောတူခဲ့ကြပါတယ်
။ The United States and the ROK are committed to
မြောက်ကိုရီးယားကနျူကလ িয়ার နဲ့တိုက်ခိုက်လာရင်ဘယ်လိုခုခံကာကွယ်မလဲဆိုတာကိုရည်ရွယ်ပြီးပူးတွဲလေ့ကျင့်ဖို့ကိုလည်းဆွေးနွေးခဲ့တယ်လို့ကြာတာပရင်းနေတုန်းကနှစ်နိုင်ငံလေတပ်ပူးတွဲလေ့ကျင့်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားရဲ့လောက်ရဟာတင်းမာမှုကိုစိုးရိမ်ရတဲ့အနေအထားအမတ်အထိရောက်အောင်တွန်းပို့နေကြောင်းနဲ့လိုအပ်ရင်နျူကလ িয়ার အပါအဝင်တာလတ်တာဝေးပစ်လက်နက်တွေနဲ့တုံ့ပြန်သွားမယ်လို့ကြာတာပရင်းနေမှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။တစ်ဆက်တည်းမှာပဲတရုတ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံကိုဝင်ကြီးအော့စတင်ဆက်လက်တွားရောက်ခဲ့ပါတယ်။ကြာတာပရင်းနေမှာဖိလစ်ပိုင်ကာကွယ်ရေးဝင်ကြီးကာလီတိုဂဲလဗစ်ဂျူနီယာနဲ့တွေ့ဆုံခဲ့တယ်လို့ဖိလစ်ပိုင်သမ္မတနဲ့လည်းတွေ့ဆုံခဲ့ပါတယ်။
concrete actions to address destabilizing activities in the region
တင်တည်ငြိမ်မှုမရှိအောင်ဖန်တီးနေတာကိုတုံ့ပြန်သွားမဲ့အခိုင်အမာနီလာတွေကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်လို့ဝင်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ကနောက်ထပ်နေရာ၄ခုမှာအမေရိကန်တပ်တွေအုံပြုခွင့်နဲ့ခြားထားခွင့်ကိုသဘောတူခဲ့ပါတယ်အခုလိုအမေရိကန်နဲ့ဖိလစ်ပိုင်အကြားသဘောတူခဲ့တာကိုတရုတ်ကတော့ဒေါသတကြီးတုံ့ပြန်ခဲ့ပါတယ်ဒေတာတွေမတည်ငြိမ်မှုတွေတိုးလာအောင်လုပ်နေတာဟာအမေရိကန်ဖြစ်တယ်လို့တရုတ်ဘက်ကဆွဆွဲခဲ့ပြီးဒီလောက်ရဟာဒေတာတွေတည်ငြိမ်မှုကိုထိခိုက်စေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲမြမအိန်းနေချင်းအိန္ဒိယမှာတော့ဟိန္ဒူအမျိုးသားရေးဝါဒကိုမြင့်တင်နေပြီးဝန်ကြီးချုပ်မိုဒီကိုယ်တိုင်အမုန်းတရားတွေကိုမင်းငွေပေးနေတယ်လို့မဟာတမဂန္ဒီရဲ့မြင့်ဖြစ်သူစာရေးဆရာလူအခွင့်လှူရှားသူတူရှာဂန္ဒီကပြောဆိုလိုက်ပါတယ
် The Prime Minister indulges in
ဝင်းကြီးချုပ်မိုဒီဟာ PJP ပါတီနဲ့သူ့ကိုထောက်ခံမှုရာရေးအတွေ့ဟိန္ဒူအမျိုးသားရေးဝါဒကိုအသုံးချနေပြီးအိန္ဒိယမှာဟိန္ဒူနဲ့မွတ်စလင်အကြားတင်းမာမှုတွေတိုးလာနေတယ်လို့ထောက်ပြပြောဆိုတာတွေလည်းရှိပါတယ်စီးပွားရေးအင်အားကြီးဖြစ်လာဖို့ကြိုးပမ်းနေပြီးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းစီးပွားရေးစီမံကိန်းတွေလှုပ်ဆောင်နေတဲ့အိန္ဒိယဟာမြန်မာစစ်ကောင်စီကိုတိုက်ရိုက်ဆက်ဆံတဲ့နိုင်ငံအ ਨੇ ငယ်တွေကနိုင်ငံတစ်ခုဖြစ်ပါတယ်။ဒီရပိုင်းအတွင်းစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကနေထွက်ပြေးလာသူတွေကိုဖမ်းဆီးမှုတွေရှိနေတဲ့အတွက် ဆိုရင်ပူပန်မှုတွေမြင့်တက်လာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာပြည်တွင်းကလူ့ခွင့်အခြေအနေတွေကိုတင်ပြတဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ပါအောင်မယ်မြေယာပြဿနာတွေအစဉ်ဆက်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြေယာသိမ်းဆီးခံရတဲ့အခြေအနေတွေပုံမဆိုးဝါးလာတယ်လို့လေယာသိမ်းဆီးခံလေသမားတွေနဲ့လေယာမြေအခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်ဒုအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်နိုင်ပါပြီ
အရေကကိုညီပေးတဲ့ဖွဲ့တွေရှိတယ်။မြေကနေတင်လာပြီးလာကိုညီကြတယ်။အခုချိန်တွေကကိုညီမဲ့သူလည်းမရှိ
။ခါစားရပါတော့။အဲ့ဆမ်မလို့ခါစားရ
။ကောမလုံငါတကူဆိုရှုံးတော့တဲ့ဆိုကတဲ့ကခလေးရောလူကြီးအထိတမိတော်စုလို့ခါစားရတဲ့
။ကိုဘွားရက်တည်ရဲ့အကျွမ်းအာကိုနေရတဲ့လေယာမြေကိုကြိုအသိပေးရလည်းမရှိ။ထိုက်တန်တဲ့ရော်ကြီးလည်းမရပဲ။အသိန်းခံလိုက်ရမယ်ဆိုရင်ကဘာပြက်တယ်လို့ခံစားရနိုင်ပါတယ်ဒီလိုဖြစ်ရကိုလွန်ခဲ့တဲ့ဆယ်စုနှစ်များစွာကလေးကပြီးခဲ့တဲ့ဆယ်အစိုးရတွင်မြေသိမ်းလို့မြန်မာလေသမားထောင်ပေါင်းများစွာခံစားခဲ့ရပြီးပါပြီမြေသိမ်းခံတဝယ်လေသမားတွေအတွက်တော့နိုင်ငံမှာစစ်အာဏာသိမ်းကလေးကအခြေအနေတွေကပိုခက်ခဲလာခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကတင်ဆက်ကြားဖြစ်ပါရစေ။ဒီတစ်ပတ်ဆောင်မကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့သတင်းတောက်တွေကတင်ဆက်ပေးမှာဖြစ်ပါရစေ။ဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
လောက်ခဲတဲ့နှစ်ခုနှစ်နှစ်လောက်ကစိုးရသတဲ့ကျမဖေဦးတို့မဆူတဲ့နာမည်နဲ့ပေးထားတဲ့ကျမမိဘတွေလက်ထက်ကလေးကလည်းပါစပားစိတ်တဲ့စပားရည်ပြည်သောသိနာတွေဖြစ်တဲ့ခရမ်းချစ်သေးမြို့သေးဘိုလာဦးဖန်ပိုင်မင်းမျိုးစိတ်တဲ့အဲ့ဒါနဲ့ပဲကျမတို့စောင်းဝနေရေးဖြစ်စီရတယ်လို့အဲ့ဒါနဲ့ပဲသက်ဘွားတို့ပြုရပါတယ
်တင်းနိုင်တိုက်တဝဲမျိုးနဲ့တွင်သာအဲ့ဒီဆဲရနေမှာတော့ခင်ချင်မိသားစုလဲစိုက်စားလာကြပါပြီ။ဒီမှာဖေကတော့လွန်ခဲ့တဲ့ဒိတ်နေတော့ကကွယ်လွန်သွားပြီဖြစ်ပေမဲ့အသက်60အရွယ်မိခင်နဲ့အတူသူတို့မိသားစုအဲ့ဒီနေရာမှာပဲနေကြဆဲပါ။တရားပတ်ချာဝိုက်ဆွဲခံတည်တာတဲ့သူတို့မိသားစုဟာအကြအသိခင်နှစ်တွေကစားလို့မလိုမချိုနဲ့နေနေရတာပါ။ဒီလိုဖြစ်လာရခြင်းကိုနားလည်ဖို့ဆိုရင်တဝယ်မျိုးသစ်ဒီဖို့ဆိုပြီးလက်သမားတူရဲ့ညီအစ်ကထောင်ပေါင်းများစွာကိုအောက်ကွာကိုဆက်ကွနီတုံးကစိတ်အစိုးရပေးယူဖက်ချေဖို့ရန်ကြီးဖို့လိုပါတယ်။သိခံရတဲ့ထံမှာဒေါခီချင်းမိသားစုပိုင်မြေရှိဤကလည်းပါသွားခဲ့ပါတယ်။ဒီအတွက်အသိပေးတာလည်းမရှိသလိုဘာရောချင်းမှလည်းမရပါဘူး။ဒါပေမဲ့ချက်ချင်းနှစ်ထုတ်တာမျိုးလည်းမလုပ်ခဲ့ပါဘူး။လက်သမားတွေကိုဒီမြေတွေပေါ်မှာလဲလို့ခွင့်လည်းဆက်ပေးထားခဲ့တာပါ။သိထားတဲ့နေအများစုကိုအစိုးရကဘာအတွက်မှလည်းအတုံးဝဲပြုခဲ့တာပါ။တခုရှိတာကမြေခွက်တွေကိုဥက္ကဋ္ဌကဝယ်ယူသူတွေစီကိုရှောင်ပစ်ခဲ့ပါတယ်2029ခုနှစ်မှာအမျိုးသမီးတအုပ်ကဒေါခင်ကြီးကိုပြက်မှုဆိုင်ရာဦးရီပုံမလေးလေးခွန်အရာအိုင်နဲ့ကျူးလွန်မှုနဲ့တဝဲခရိုင်တရားရုံးမှာတရားစွဲခဲ့ပါတယ်တဝဲမျိုးသိကလမ်းမီ6ဒီကကိုသူမပိုက်တယ်လို့ဆိုလာခဲ့တာပါနောက်တနေ့မှာပဲနောက်ထပ်အမျိုးသမီးတယောက်ကဒီပုံမှန်နဲ့ပဲထပ်တရားစွဲလာပြန်ပါတယ်။အဲ့ဒီအမျိုးသမီးတွေကသူတို့ပိုင်ဆိုင်ကြောင်းအထောက်အထားတွေပြနိုင်ကြပါတယ်။ဒါပေမဲ့ဒေါခင်ကြီးပါလဲမိခွန်ချန်လန်တွေနဲ့အစိုးရကိုစပါးပင်ထားတဲ့အထောက်အထားတွေရှိနေပါတယ်။တရားရုံးမှာဒေါခင်ကြီးသာရှုံးခဲ့မယ်ဆိုရင်ထောင်3လဒါမှမဟုတ်ဝေဒန်5000ဒါမှမဟုတ်တန်200လောက်ကြာခံရနိုင်ပါတယ်။ဒါကဒေါခင်ကြီးကိုအတော်လေးဖိအားပေးနေတာပါ။
ခံစားရ
တာပေါ့စီတကယ်တော့ကျမတို့ကသာတရားစွဲရမှာငါတို့လည်းဆိုသူတို့ကလက်ကနေလည်းထိုးပြီးသူတို့ပြိုင်ပါတယ်ဆိုပြီးစုပ်လျုံနေတာပေါ့သူတို့ကသာကျမတို့ကစွဲရမယ်လေသူတို့ကပြောပြတရားလာစွဲနေတယ်ဆိုတဲ့အခါကျတော့ဘယ်လိုပြောရမလဲခံစားရတာပေါ့စီ
မြေယာပြဿနာတွေကနိုင်ငံတော်မှာနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာတရှိပြဿနာတစ်ခုပါ အင်းတို့ကလေယာဉ်အများစုက delay ထုတ်တန်းအရာဒါမှမဟုတ်လော့သဘောပိုင်ဆိုင်မှုသာရှိကြပြီးစာရွက်စာတမ်းတွေရှိတောင်မှမြေယာသိမ်းဆီးခံရတဲ့ရန်ကနေမလော့ပါဘူးပွဲလဲမြစ်ပါဟုတောက်အောင်ခံဖို့အင်းလာကြီးပေးတာဒါမှမဟုတ်ညော်ကြီးပေးတာတွေကမရှိသလောက်နည်းပါပါတယ်2008ခုနှစ်ဖွဲ့စည်းဖို့ခြေကံဥပဒေအရလဲမြေယာဝနိုင်ငံတော်ပိုင်ဖြစ်နေပါတယ်ပြည်ပဆိုင်ရာလူ့အခွင့်အရေးတင်ညာစာတမ်းမှာတော့လူတိုင်းကမြေရအဆောက်အအုံပိုင်ဆိုင်ခွင့်ရှိပြီးဒါဟုဘသူတဦးတယောက်ကမှထင်တယ်လို့ပိတ်ပင်လို့မရပါဘူးဆယ်စုနှစ်တစ်ခုအတွင်းလူရမျိုးသစ်ကလေယာဉ်ပြဿနာတွေကြောင့်အနည်းဆုံးလူသမား20လောက်တရားစွဲဆိုဖမ်းဆီးထောင်ချခံခဲ့ရပြီးဖြစ်တယ်လို့လူသမားအရေးကူညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့တစ်ခုစီကသိရပါတယ်တချို့လူသမားတွေဆိုရင်သူတို့ကိုယ်တိုင်မရှိတွက်နိုင်လောက်အောင်ညပြတဲ့အပုတွေနဲ့အစိုးရဌာနတွေနဲ့စီးပွားရေးသမားတွေကနေတရားစွဲတာကိုခံခဲ့ကြရတာပါ။ဒါပေမဲ့ပြီးခဲ့တဲ့အရသားနဲ့အရသားတစ်ပိုင်းအစိုးရလက်ထက်မှာတော့လယ်သမားတွေဟာမတရားတဲ့မြေသိမ်းခံရမှုတွေဒါမှမဟုတ်တရားစွဲခံရမှုတွေအတွက်အနေဆိုးတော့တိုက်ကြတာဆန္ဒထုတ်ဖော်တာမျိုးတွေကိုလှုံနိုင်ပါတယ်။2018ခုနှစ်ဒုကဆိုရင်ဒုဝယ်မျိုးသစ်နေရာကိစ္စတွေနဲ့ပတ်သက်လို့လူသမားတွေနဲ့ရဲတွေကြမှာအကြည့်အဲထိတ်တိုက်တွေးခဲ့ဖူးပါတယ်။ဒါပေမဲ့ဒီလိုအခြေအနေတွေကအခုတော့မဖြစ်နိုင်တော့ဘူးလို့လယ်သမားအရေးတက်ကြွလှုပ်ရှားသူဒေါက်တင်များကပြောပါတယ်
။အရင်အခြေအနေတော့အခုအခြေအနေကြောင့်ပြောရမယ်ဆိုတော့အရင်အခြေအနေကတော့ငိုရောက်ပါ
။အရင်အခြေအနေနဲ့အခုအခြေအနေကိုပြောရမယ်ဆိုရင်အရင်အခြေအနေကငိုလို့ရတယ်။အရင်ကဒို့အတန်တွေထွက်လို့ရတယ်လေ။ဘလို့ပဲတရားစွဲနေပါစေ။အော်ခွင့်ရှိလို့အော်ရတယ်ဆိုတဲ့သဘောပဲ။အခုချိန်မှာတော့လုံးဝပြက်ကွယ်သွားတယ်လို့ပြောလို့ရတယ်ပေါ့ပြက်ကွယ်သွားတယ်ဆိုတာကကောင်းတဲ့အလားလာတော့မဟုတ်ဘူးအတန်ကိုထွက်လို့မရတော့တဲ့အခြေအနေပေါ့
လက်သမားတွေတင်မကပဲအရင်ကသူတို့အတွက်ကူညီပေးနေတဲ့သူနည်းနည်းလေးဟာလဲအခုဆိုပါမှထုတ်ဖော်ပြောဆိုခွင့်မရှိတော့ပါဘူးအရင်တနေ့မှတိုက်တွင်းမှာမိယာကိစ္စအတွက်ဥပဒေအကူအညီပေးနေတဲ့အဖွဲ့အစည်းအနည်းဆုံး3ခုလောက်ရှိခဲ့ပေမဲ့အာနာသိမ့်ပြီးကြတဲ့ဒီအဖွဲ့ဒီလွယ်ရတတ်သွားခင်တာပါဒါကြောင့်မို့တော့ခင်ကြီးလိုလက်သမားတွေအတွက်ကုညီသူဆိုတာမရှိတော့တာပါ။အ
ေးဒီလိုလောစီရဲ့ချက်သွားမလို့လို့
အကြီးကကုညီပေးတဲ့ဖွဲ့တွေရှိတယ်။နေကနေတင်လာပြီးလာကုညီကြတယ်။အခုချိန်ကြီးကကုညီမဲ့သူလည်းမရှိ
။အရင်ကလက်သမားတွေကိုကုညီပေးနေသူတွေဟာလည်းဖမ်းခံရတဲ့သူကအဖမ်းခံရ၊မခံရတဲ့သူကလည်းတကြွလှုပ်ရှားသူဆိုပြီးလောက်ဟန်းမှာကိုစူရင်နေကြပါတယ်။တချို့ကလည်းအေးဆောင်နေကြရတာပါ။တော်တင်များကတော့လက်သမားတွေရဲ့မြေယာကိစ္စအတွက်ကူညီပေးနေသူနည်းနည်းလေးထက်ကတဦးဖြစ်ပါတယ်။ဒါပေမဲ့သူကလူမသိအောင်ကြိုးဝဲ့နေရတာပါ။တချို့ကူညီပေးနေတဲ့အဖွဲ့တွေကလည်းပြတ်တဲ့အဖွဲ့ရှိသလိုမလို့တော့တဲ့အဖွဲ့တွေလည်းရှိနေပါတယ်။ဦးသိန်းစိန်နဲ့ NLD ဆိုရလက်ထက်မှာလက်ရမီခွေရေးပြဿနာတွေကိုဖြေရှင်းဖို့အတွက်စုစမ်းစစ်ဆေးကော်မတီတွေကိုဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်ဒီပေါ်ရလဆက်အာနာသိမ့်ပြီးကြတဲ့ကဒီကော်မတီတွေကလည်းအလုံးမလုံးတော့ပါဘူးတချို့လက်သမားတွေကသူတို့ဖြစ်နေတဲ့အမှုတွေကိုတရားဥပဒေအတိုင်းမသွားချင်ကြတော့ပါဘူးဘာကြောင့်လဲဆိုတော့အာနာသိစစ်တပ်ကိုအတိမတ်မတူသလိုအယုတ်ကြီးမရှိလို့လို့ဒေါက်တင်ညာကအခုလိုရှင်းပြပါတယ်အစိုးရဆိုကြလဲမတ
ားမှန်ပဲဖြစ်တဲ့အခါသူတို့ရဖြည့်ရှင်းမှုတွေလည်းကလ
ည်းအစိုးရဆိုတဲ့သဘောမျိုးမတင်ထားတဲ့အတွက်သူတို့ရဖြည့်ရှင်းမှုတွေကတို့တွေအတွက်လည်းအဆင်ပြေမှာမဟုတ်ဘူးလေနော်ဒီသူတရလုံးကလည်းသူတို့ကိုလုံခြုံမှုပေးနိုင်တဲ့အစိုးရလို့သတ်မှတ်မထားတဲ့အတွက်အခုချိန်မှာသူတို့တွေအနေနဲ့လည်းတွားတောင်းဆိုမယ်ဆိုတဲ့အခြေအနေမှမရှိဘူးဖြည့်ရှင်းနိုင်မဲ့အစိုးရတရလို့ထင်မှတ်မထားတဲ့အတွက်လယ်သမားတွေအနေနဲ့လည်းတွားတောင်းဆိုဖို့မစင်စားဘူးပေါ့
ဟေးဒါငါတို့လည်းမလို့လားခဏ
သူတဲ့ဖေးတယောက်တော့သူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာတိုက်ယူနေခဲ့ပြီးသူ့မိအတွက်တစ်ချိန်မှာရှော့ချိရဖို့ရှာမယ်လို့ပြောနေခဲ့တာပါသူ့မိငါအေကာကတော်ရမျိုးသစ်စီမံကိန်းထဲပါသွားတာဖြစ်ပါတယ်။သူအပါဝင်တခြားဒေသခံနေသမားတွေဟာသူတို့လယ်ယာဉ်တွေအတွက်ကာလပေါက်စီတန်လျှော့ချင်းတွေပြန်ရဖို့နဲ့မြဝဝုဆိုရင်လည်းလယ်မြေကိုအစိုးရဘက်ကလက်လို့ပေးဖို့တောင်းဆိုခဲ့ကြတာပါ။ဒီတောင်းဆိုချက်ကိုအာနာမေတွေကမျက်ကွယ်ပြုပြီးသိသိမီသုံးဧကအတွက်ပေ50 60မီတကွက်သာပြန်ပေးမယ်လို့ကန့်လန့်ခဲ့ကြပါတယ်။လယ်ယာဉ်ရော့ချင်းအတွက်ရသားတစ်ပိုင်းစိုးရကို NLD စိုးရကိုပါမေးမြန်းခဲ့ပေမဲ့သူတို့လိုချင်တဲ့အဖြေမရခဲ့ကြဘူးလို့ဦးတေဖေးရဲ့သမီးကပြောပါတယ်။ငေါ်ချေးသာရရင်သာသမီမြင့်မြင့်တွေကိုရဟခံရှိပြုပေးပြီးအမှုတစ်ခုလုပ်မယ်လို့ဦးတေဖေးရှိစုခဲ့တာပါ။အခုတော့ဦးတေဖေးတယောက်မနေ့ကတမန်တော်ဘုရားသာရှင်သွားခဲ့ပြီးစ ဌာနမပြီးထဲရပါဘူ
းလူပါလရှိကလေးလော်ရပါတော့လူလေးတ
ားလေးအဖေလူချင်းသားတွေမလို့ရဘူးကောနော်အလူတွေအတန်းတွေပေါ့သူမသိခဲ့ကသူရမယ်ယွန့်ချင်းတွေမရတော့သူလက်စိတ်ထဲမှာခါစားနေရတာပေါ့နော
်မိသားစုကတော့သူတို့ငယ်စဉ်ကတည်းကနေခဲ့တဲ့အဲ့ဒီမြေပေါ်မှာဆက်မနေတော့ပဲအနီနာကရွာမှာပြောင်းနေကြပါတယ်သူတို့အခုထိလဲဘာရောကျမမရကြတဲ့နေရာဆိုရှုမှုကတော့သူတို့ဘဝတွေကိုထိခိုက်စေခဲ့ပါပြီ
။ခါစားရတော့နော်။တိုက်ဆမလို့ဦးခါစားရမခမရ
ခါစားရတော့ဘောယူကျိုးမရအောင်ခါစားရတယ်။ကောမလုံငါတခုဆိုရှုတော့တဲ့ဆုကတဲ့ကခလေးရောလူကြီးအထိတမိတော့စုလို့ခါစားရတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ချင်းရမယ်တို့ဂျိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။တို့အတန်အစီအစဉ်ကိုထုတ်လွှင့်ကြတာဖြစ်ပါတယ်။ကျွန်တော်ရဲ့စပိုင်းဆိုင်ရာချိုးယင်းမှုကြောင့်အစီအစဉ်တွေကိုစီစဉ်ထားတဲ့အတိုင်းမထုတ်လွှင့်နိုင်တာကိုအနုညွတ်တောင်းပန်အပ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့လေယာစီးပွားသတင်းများအစီအစဉ်ကိုဆက်ပါအောင်မယ်။မြန်မာနိုင်ငံမှာအလုတ်လက်မဲ့နှုံမြင့်တက်နေချိန်မှာလူအများနေစဉ်မရှိမဖြစ်စားသုံးရတဲ့ဆန်ဈေးကအမြင့်ဆုံးမြင့်တက်နေပါတယ်။ပြီးတော့တပတ်အတွင်းလေယာထွက်ကုန်သီးနှံနေဈေးအတက်အကျဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစုစည်းပြီး Pharma Times Media ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်။လေယာစိတ်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့အတူကျမနန်းလောင်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိတ်ပြူရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တဲရောက်တဲ့သတင်းတွေထဲမှာတော့တလိမ့်ဆန်စားဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ဝက်သားပေါက်ဈေးနှုန်းတွေလည်းမြင့်တက်လာနေပါတယ်ပြည်တွင်းမှာတလိမ့်ဆန်စားဈေးနှုန်းတွေမြင့်တက်လာတာကြောင့်ဝက်သားပေါက်ဈေးနှုန်းတွေလည်းမြင့်တက်သွားတယ်လို့မွေးမြူရေးလုပ်ငန်းသူတွေကပြောပါတယ်လက်ရှိဈေးကွက်အတွင်းမှာတလိမ့်ဆန်အားစီကပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းက1200ကျပ်ဈေးကနေလက်ရှိမှာ2500ကျပ်အထိမြင့်တက်လာသလိုတလိမ့်ဆန်အစားပြောင်းကလည်းအရင်ကတစ်အိတ်ကိုကျပ်3300ကနေအခုဆိုရင်3500ကျပ်အထိဈေးပေါက်နေပါတယ်ဖွဲ့နှုတ်ကတော့တစ်အိတ်ကိုအရင်က18000ကျပ်ကနေအခုဆိုရင် 2000 ကျပ်အထိပေါက်ဈေးရှိနေပြီးဈေးကွက်အတွင်းကုန်စည်ပြတ်လတ်မှုတွေပါဖြစ်ပေါ်နေပါတယ်အလားတူပြီးခဲ့တဲ့နှစ်အတွင်းကဝက်သားပေါက်တစ်ကောင်ကိုကျပ်3000ကနေ3200ဝန်းကျင်ဈေးနှုန်းကနေလက်ရှိမှာ3350ကျပ်အထိမြင့်တက်သွားတယ်လို့ပြည်မျိုးနယ်ဝက်မွေးမြူရေးလုပ်ငန်းသူကိုစိုးထွန်းကပြောပါတယ်။ဝက်တစ်ကောင်အတွက်အစားအစာကုန်ကျစရိတ်ကရောင်းတဲ့ဝင်အထိဆိုရင်တစ်လကိုပြင်းပြ6000ကျပ်ခန့်ကုန်ကြပြီးရောင်းတဲ့ဝင်ဝက်တစ်ကောင်ကိုအများဆုံး4လခွဲခန့်မွေးမြူရပါတယ်။လက်ရှိဝက်ချံဖန်းစရိတ်ကတပိတ်တာကိုကျပ်9800ကနေ10000ကျပ်အထက်ဈေးမှာရှိနေပြီးတိုင်းနယ်ပြည်နယ်လိုက်ဈေးနှုန်းကွာဟမှုရှိနိုင်ပါတယ်။တနိုင်တပိုင်းမွေးမြူသူတွေအနေနဲ့ဈေးကွက်အတွင်းရောက်ချရမှာဝက်အကောင်ရည်ရာနဲ့ချီပြီးမွေးမြူနိုင်တဲ့မွေးမြူရေးခြံကြီးသမားတွေတဲ့ဈေးနှုန်းရရှိမှုနည်းပါသလိုအလေးချိန်မပြည့်မီတာဝက်အနာကြတာစတဲ့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရတယ်လို့မကွေးမြို့နယ်ကတနိုင်တပိုင်းမွေးမြူရေးလုပ်ငန်းသူကိုပြစ်မောင်ကပြောပါတယ
်။နှမ်းပြည်ပတင်မမှုထဝက်ကျော်ရောကျနေပါတယ်။ပြည်ပနိုင်ငံတွေကိုနှမ်းတင်မမှုကပြီးခဲ့တဲ့နှစ်တွေအထက်ထဝက်ကျော်ကရောကျသွားတယ်လို့နှမ်းပြည်ပတင်မနေတဲ့ကုန်တွေတွေကပြောပါတယ်။ပြည်ပနိုင်ငံတွေကနှမ်းဝယ်ယူရမှာအရေးသေးပိုင်းကိုအဓိကထားပြီးဝယ်ယူနေကြတာဖြစ်ပါတယ်။လက်ရှိပြည်တွင်းမှာပြည်ပတင်မနိုင်တဲ့အရေးသေးကောင်းနှမ်းထက်ရှိမှုနည်းနေတဲ့အတွက်ကြောင့်တင်မမှုလျော့သွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေကနှစ်စဉ်ပြည်ပကိုနှမ်းတန်ချိန်2500ကျပ်တင်မနိုင်ခဲ့ရာကနေလက်ရှိမှာတော့တန်ချိန်1000ကျပ်သာတင်မနိုင်ခဲ့တယ်လို့နှမ်းပြည်ပတင်ဖို့ရောင်းချနေသူမတ်တီရီကပြောပါတယ်။ဒါအပြင်ပြည်ပကိုကုန်ပစ္စည်းတင်မရောင်းချမှုကနေရရှိလာတဲ့နိုင်ငံခြားငွေရဲ့60ရာခိုင်နှုန်းကိုဗဟိုဘဏ်ကအပြင်ငွေလဲနှုန်းပေါက်ဈေးနဲ့မတွက်ပေးဘဲဒေါ်လာကို2100ကျပ်နဲ့သာတွက်ချက်လဲလှယ်ပေးတာတွေကြောင့်တင်ဖို့လိုသူနှဲပါလာတာဖြစ်ပါတယ်တစ်ဖက်မှာလည်းနှမ်းဆိုင်တောင်သူအချို့အနေနဲ့မြေဩဇာနဲ့ပိုးသက်ဈေးတွေကိုစနစ်တကျမတုံ့ဆွဲတတ်တဲ့အတွက်နှမ်းတွေမှာပိုးသက်ဆေးတဲ့ကျွေးနေကြန့်ရှိနေကြတာကြောင့်လည်းအရေးသွေးမမီတာဖြစ်တယ်လို့ကုန်တယ်တွေကထောက်ပြပါဗျ။လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့နှမ်းတွေကိုတရုတ်နိုင်ငံကိုပင်လယ်ရေကြောင်းအပြင်နယ်စပ်ဒေသတွေကနေတဆင့်အများဆုံးတင်ပို့နေပြီးဂျပန်၊ထိုင်ဝမ်နဲ့ကိုရီးယားနိုင်ငံတွေကိုလည်းတင်ပို့နေကြပါဗျ။ပ Pirima, Bowman, Nan, Toshimu Noga, Tenigo, Tanjay, Chow Tangani, Shitangi, Toshili Shibime, Jacun Nemaro, Padipagarija, Fabiomu, Nebagare, a trun no nele, Joja, Nibare.
Leshigalaha, Yamaning, and Pirin Sanziwe, the Dan Shama, Sanzino, Aminda Songala Kupchidelo, Sayawe, Yoga, and Duriga, Yawari. Same as Onga, Pirin Sadomu Yare, Shibo Bosamwe, Sam Yosapi, San Ahau, Nasalibi, Ego, Jet the Dango. Alaru, the Chasa, Musari, Pite, Jabian, Manoduka, Sindwe, Mobisa, Iabrida, Nanga, Pyoton, Tombiamui, Sabaji Sari, Sanile, Musa, like Sinoni, Mintenibari, Akulo, Ziguedre, San Sinoni, Mintelayare, Chedirema, Bibago, Sante Bone, Kungleriga, San Bian Sai, where you muri, Shinida Chale, Pawini Deru, a Mimo Polo de Sango de Duga Subari.
Okay.
ဒီရောက်ပါဒီကနေ့ပါဝင်ကြတာကြီးဟုတ်ကွာ။တရားစစ်မိမမန်လို့မိဆက်အသုံးပြုပြီးချိတ်ခွဲရတာစပါးဆိုင်ပြိုတဲ့အခါမြေဩဇာဇီးတွေမြင့်လို့လုံအပ်တဲ့ပမာဏကိုမထည့်သွင်းနိုင်တာကြောင့်စပါးထွက်နှုံရောကြမှုတွေကလည်းပြည်တွင်းဆက်စင်းတော့မြင့်တက်လာစေတဲ့အချက်တွေဖြစ်တယ်လို့စံကုန်တွေကသုံးသပ်ပါတယ်။လက်ရှိပြည်တွင်းမှာကုန်စည်နှုန်းကစမတန်မြင့်တက်နေပြီးအလုံးလက်မဲ့နှုန်းကမြင့်တက်နေတာက
ီလာတရနေ့ထိဈေးကွက်အတွင်အတက်အကျအနိုင်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံတွေကိုပြောပြချင်ပါတယ်ချက်တူနီကတော့ဈေးကွက်တွေကိုအများအပြားဝင်ရောက်နေတဲ့အတွက်ဈေးတွေကဆက်တိုက်ကျဆင်းနေပါတယ်ပြီးခဲ့တဲ့လကလေးကကျဆင်းနေခဲ့တာဖြစ်ပြီးချက်တူလှိုင်းလှိုင်းဝင်ချိန်ဖြစ်တဲ့လေးလပိုင်းထိကျဆင်းနိုင်အောင်မယ်လို့ချက်တူဆိုင်ကုံတွေကဆိုပါတယ်နေ့စဉ်အဝင်ကိုထိမ့်မိမယ်ယခုထက်စီကြာစင်းမီကိုစိုးရိမ်ပြီးအဝင်ပိုများလာတယ်လို့သိရပါတယ်နေ့စဉ်ရန်ကုန်ပြည်နယ်ဈေးကွက်ကိုပိတ်တာချိန်2သိန်းနီးပါးအဝင်ရှိနေပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာကျက်သွန်းနီမြစ်သားစိတ်ဖြူမြင်းချံတို့ကတပိတ်တာကို1500ကျပ်ကနေ2250ပေါင်ဈေးရှိနေပြီးတပတ်အတွင်းတပိတ်တာကို200ကျပ်စီကြာစင်းသွားခဲ့ပါတယ်ပခုတ်ကူဈေးကွက်မှာတပိတ်တာကို900ကနေ1350ပေါင်ဈေးရှိပြီးပိတ်တာကို400ကျပ်စီကျဆင်းသွားပါတယ
်။တရုတ်ဂိတ်တွေပိတ်လိုက်ပြီးနောက်ပိုင်းဈေးကွက်အေးသွားခဲ့တဲ့ပဲဒီစင်ကဂိတ်တွေပြန်ဖွင့်ပြီးနောက်ပိုင်းဇက်တိုက်ဈေးမြင့်တက်လာပါတယ်။လက်ရှိဈေးကွက်ထဲကိုပဲဒီစင်အစ်တွေဝင်ရောက်နေပြီးဈေးကောင်းရနေတယ်လို့ပဲဒီစင်ဆိုင်တောင်သူတွေကပြောပါတယ်။ပဲဒီစင်ကိုအဓိကတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံပြင်အခြားဥရောပနိုင်ငံတွေကိုလည်းတင်ပို့နေတာဖြစ်ပါတယ်။2020-2023ဘန်ဒါနှစ်အတွင်းမှာတော့ပဲဒီစိန်တင်ပေါ်မှုကိုတုံးမြင့်မှုအတွက်လှုပ်ဆောင်နေတယ်လို့စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဌာနကဆိုထားပါတယ်။မန္တလေးဈေးကွက်မှာပဲဒီစိန်အညာခရမ်းရွှေဝါက3နင်းဝင်တအိတ်ကို33,500ကျပ်ကနေ23,000ကျပ်အထိပေါက်ဈေးရှိနေပြီးတပတ်အတွင်းတအိတ်ကို3,000ကျပ်ဈေးမြင့်တက်လာပါတယ
်။ဆန်ဈေးကပြီးခဲ့တဲ့လအလေကလေးကဇက်တိုက်မြင့်တက်နေခဲ့တာဖြစ်ပြီးဆက်ပြီးတက်နိုင်အောင်မယ်လို့စံကုန်တွေရိအများစုကခန့်မှန်းထားကြပါတယ်။တရုတ်နယ်စပ်ဂိတ်တွေပြန်လည်ဖွင့်နေပြီးနောက်ပိုင်းဆန်ဈေးတွေပုံမှန်မြင့်တက်လာခဲ့တာပါဆန်ဈေးတွေယခုထက်မြင့်တက်မှာကိုစိုးရိမ်ပြီးဝယ်ယူတော်လောင်တာတွေကဆန်ဈေးတွေကိုပို့ပြီးမြင့်တက်စေတာလို့ဗကိုးတိုင်းဆန်ဆက်ပိုင်ရှင်တဦးကဆိုပါတယ်ရန်ကုန်ဝါဒန်ဈေးကွက်ကတော့ဆန်အဝင်ပုံမှန်ရှိနေပြီးအစ်စ်ဝင်တဲ့ဆန်တွေအယောင်းဝယ်ကောင်းနေတယ်လို့သိရပါတယ်ပေါ်ဆန်းဆန်မြို့နယ်စုံတို့ကတအိတ်ကိုအနိုင်ဆုံးဈေး6,300ကနေ9,300ကျပ်ပေါက်ဈေးရှိနေပြီးတပတ်အတွင်းတအိတ်ကို9,000ကျပ်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းတအိတ်ကို10,000ကျပ်ဈေးမြင့်တက်လာခဲ့ပါတယ်။ရွှေဘိုပေါ်ဆန်းဆန်ကတော့အစ်စ်တအိတ်ကို9,800ကနေ18,000ပေါက်ဈေးရှိနေပြီးတအိတ်ကို4,000ကျပ်ဈေးတက်လာပါတယ်။တလအတွင်းတအိတ်ကို16,000ကျပ်ဈေးမြင့်တက်လာခဲ့တာပါ။ အမထဆန်နဲ့25တန်ဆန်တို့ကတအိတ်ကို4258ငါးရာပေါင်ဆေးရှိနေပြီးတအိတ်ကို2500ကျပ်ဆေးမြင့်တက်လာခဲ့ပါတယ်တလအတွင်းတအိတ်ကို4500ကျပ်ဆေးမြင့်တက်လာခဲ့ပါတယ်တလအတွင်းစံသစ်အတအိတ်ကိုအနည်းဆုံးသေး3000ကနေအမြင့်ဆုံးသေး10000ချောင်းကျပ်တီဆေးမြင့်တက်လာခဲ့ပါတယ်ဈေးနှုန်းတွေကတော့အချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်
ဆက်လက်ပြီးတော့တင်ပြပေးဖို့ရှိတဲ့အကြောင်းအရာတစ်ခုကတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ဖြစ်ပါတယ်။နားဆင်ကြရတာကတော့လေယာဉ်စီးပွားသတင်းများအစီအစဉ်ဖြစ်ပါတယ်။ဆက်လက်ပြီးတော့တင်ပြပေးမှာက 2022ဆုံးရှုံးနေတာမှုတွေကြီးကြီးမားမားပေါ်ပေါက်ခဲ့ရတဲ့နှစ်တစ်ခုဖြစ်ပါတယ်။ဒီချိန်ထဲမှာပဲအစိုးရမူဝါဒတွေစီးပွားရေးလုပ်ငန်းတွေနဲ့အဖွဲ့အစည်းကြီးတွေရဲ့အားထုတ်ကြိုးပမ်းမှုတွေတွေ့မြင်ခဲ့ရတဲ့နှစ်တစ်ခုဆိုရင်လည်းမမှားပါဘူး။ဒီလိုသမိုင်းဝင်သဘောတူညီချက်တွေအမှန်တကယ်လက်တွေ့အကောင်အထည်ဖော်နိုင်မလားဆိုတာဒီနှစ်အတွင်းစောင့်ကြည့်ရမယ်လို့ပညာရှင်တွေကပြောဆိုထား
2022ခုနှစ်အတွင်းကုလသမဂ္ဂဦးဆောင်မှုနဲ့နိုင်ငံဆောင်ကချမှတ်နိုင်ခဲ့တဲ့အထင်ကရဆုံးဖြတ်ချက်တွေကြောင့်တနည်းတခြားပိုးပြီးတော့ဆိုးဝါးလာတဲ့ဥဒုယာသည်ဘေးဒဏ်တွေလျှော့ပါတက်သားတော့မလားဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်။မနေ့ကပေးခဲ့တဲ့ကတိစကားတွေအခု2023ခုနှစ်မှာအကောင့်ထည့်ဖို့မလား၊ရှည်ရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေတွေ့ရတော့မလားဆိုပြီးတော့စောင့်ကြည့်နေကြပါပြီ။မနေ့ဖေဖော်ဝါရီလအတွင်းယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ရုရှားကိုအနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့ထားတာကြောင့်ရုရှားကလည်းဒါကိုလက်တော့မြန်တဲ့အနေနဲ့ဥရောပကိုတင်ပို့နေတဲ့သူ့ရဲ့သဘာဝတံငယ်တွေကိုဖြတ်တောက်လိုက်ပါတယ်။ရုရှားကသူ့ရဲ့စွမ်းအင်တွေကိုလက်နက်လို့အသုံးချလာတဲ့အတွက်ဥရောပဘက်ကလည်းလောင်စာအတွက်တံငယ်တွေကိုတခြားကဝယ်ယူတူလောင်ခဲ့ကြရပြီးတော့ကြောက်မိသူနဲ့နျူကလ িয়ার စွမ်းအင်ဘက်ကိုတူချဲလုပ်ကင်လာရပါတယ်။တချိန်ထဲမှာလည်းတန်ရှင်စွမ်းအင်တွေတိုးမြင့်ထုတ်ရဲရေမှန်းချက်တွေကိုပါဥရောပနိုင်ငံတွေကတညီတညွတ်နဲ့တိုးမြင့်တက်မှတ်ခဲ့တာပါ။အမေရိကန်အခြေစိုက်သဘောဝတရားစရနဲ့ဥဒုယာသည်အေးစောင့်ကြည့်လေ့လာနေတဲ့ WRN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအနီဒက်စကူပတာကဒါအကောင့်ဖက်ကိုဦးတည်လာမလားဆိုတာစောင့်ကြည့်ရမယ်လို့ပြောပါတယ
်။ Europe they actually taken this opportunity to increase its ambition
of producing ခွင်လန်းတုံးချပြီးသူတို့ရည်မှန်းချက်ကိုတိုးမြင့်လိုက်ပါတယ်။လျှော့ချလိုက်တာမဟုတ်ပါဘူး။ဒါကြောင့်ဥရောပရဲ့အဲ့ဒီစွမ်းအင်ရေးရာမူဝါဒတွေနဲ့အဲ့ဒီစီးလုံးညှိနှိုင်းမှုတွေရှေ့ဆက်သွားကြမလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါတယ်။ဒီလိုအပြောင်းအလဲမျိုးဒီလိုကာလမျိုးကတော့စားသုံးသူတွေရဲ့ပူပေါင်းပါဝင်မှုမရဘဲနဲ့အကောင့်ထည့်ဖို့လို့မရပါဘူး
။ရုရှားရဲ့ကျူးကျော်စစ်ကြောင်းပြန်ပြစ်မြဲစွမ်းအင်ထုတ်ရေးပို့ပြီးတော့အရေးကြီးလာတယ်လို့ဥရောပနဲ့ပြည်သူ83ရာခိုင်နှုန်းကလက်ခံကြောင်းလဲလူလူစစ်တမ်းတရားမှာဖော်ပြပါဗျ။ကမ္ဘာတစ်ဝန်းလုံးမှာတော့ပြန်ပြစ်မြဲစွမ်းအင်ထုတ်ယူမှုတွေကမနှစ်2022ခုနှစ်မှာ8ရာခိုင်နှုန်းအထိတိုးလာပါဗျ။နောက်ထပ်အထင်ကြီးအဆုံးဖြတ်ချက်တစ်ခုကတော့2030ပြည်လွန်နေမှာကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုထိန်းသိမ်းဖို့နိုင်ငံဆောင်ကသမိုင်းဝင်လက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ထဲထပ်ပြီးတော့ဆောင်ကြရမယ့်ကိစ္စတစ်ခုကတော့တစ်တော်ပြုံးတယ်မို့ပါ။ရွှေကောက်ခံနိုင်ငံရေးကောင်ဆောင်တွေဒီကိစ္စဘာဆက်လုပ်မလဲဆိုတာဆောင်ကြရပါလိမ့်မယ်လို့ WR ကပြောပါတယ်။ကမ္ဘာကြီးရဲ့အဆုံးလို့တင်စားခေါ်ပေါ်ကြတဲ့အမေဇုန်အပူပိုင်းတစ်တော်ကြီးတွေဟာနိုင်ငံပေါင်း6ခုကိုလွှမ်းခြုံထားတာဖြစ်ပြီးတော့ကမ္ဘာစည်းဝါးကိစ္စနဲ့ကောင်းတဲ့အတွက်အရေးကြီးလာတဲ့အပြင်လူပေါင်း48တန်းတို့အသက်ရှင်ရတဲ့ရေအမီပြုတ်နေရတဲ့တစ်တော်ကြီးတွေလည်းဖြစ်ပါတယ်။လက်ရှိအမေဇုန်တစ်တော်ပြုံတည်မှုက18ရာခိုင်နှုန်းအထိရှိနေပြီးသူ့အနာဂတ်ကတစ်တော်မြင်နေရအများစုရှိရာဘရာဇီးလ်နိုင်ငံပေါ်မှာအများကြီးမူတည်နေပါတယ်။2023ခုနှစ်သမရဟောင်းဂျီယာဘိုဆိုနာရိုလက်ထက်တုန်းကတော့ကမ္ဘာတစ်တော်ပြုံတည်မှု40ရာခိုင်နှုန်းဟာဘရာဇီးလ်နိုင်ငံမှာပေါ်ပေါက်ခဲ့တာပါ။လက်ရှိဘရာဇီးလ်နိုင်ငံရဲ့သမ္မတလူလာဒီဆယ်ဗာကတော့သဘာဝပတ်ဝန်းကျင်အရေးအလေးထားသူဖြစ်ပြီးတစ်တော်ပြုံတိမှုတိုက်ဖြစ်ရေးလုပ်ကိုင်သွားမယ်လို့ကတိပြုထားသလိုသဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့ဝန်ကြီးတစ်တွေကိုပါခန့်အပ်ထားပါပြီ
။တစ
်တော်ပြုံတိမှုအရေးကျွန်တော်တို့လုပ်ကိုင်လာကြတာအတော်ကိုကြားပါပြီ။ဒီပြဿနာကိုသိသူအတော်များပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ထိရောက်အောင်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ဘရာဇီးမှာရောကမ္ဘာတစ်ဝန်းကတစ်တော်ပြုံးနှိမှုတွေရပ်သွားစေမဲ့နီလန်းတစ်တွေပေါ်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။တစ်တော်တွေရှိနေတဲ့ဒေတာတစ်ခုထဲမှာမကဘဲအဲ့ဒီကလူတွေရဲ့ရှင်သန်ရက်တည်ရေးလဲပါပါတယ်
။တစ်တော်ထိန်းသိမ်းရေးအတွက်ပေးအပ်မဲ့ဆုလစနစ်ကာဗွန်ရောင်းဝယ်မှုလုပ်ငန်း
တစ်တော်ထိန်းနေရေးတည်တံ့ဗန်သာငွေစသဖြင့်ဘရာဇီးလျမူဝါဒတွေနဲ့ဆောင်ရွက်ချက်တွေအတိုင်းအထူးကအပူပိုင်းတစ်တော်ကြီးတွေရှိရာအင်ဒိုနီးရှားနဲ့ကွန်ဂိုမြေဝါမှာရောအတူယူလောက်ကင်လာကြမလားဆိုတာကိုလည်းစိတ်အားထက်သန်စွာစောင့်ကြည့်ရမယ်လို့လည်းပြောပါတယ်နောက်ထပ်ဆောင်ကြည့်ရမယ့်ကိစ္စတစ်ခုကတော့လူသားတွေနဲ့စီးပွားရေးလုပ်ငန်းအလုံးအပါအဝင်တဘာဝပတ်ဝန်းကျင်တစ်ခုလုံးကိုပါအကျိုးရှိစေမယ့်အသွင်ကူးပြောင်းရေးကိစ္စဖြစ်ပါတယ်။အဲ့ဒီလိုအပြောင်းလဲလုပ်ဖို့စီးရင်နွမ်းပါတဲ့တိုင်းပြည်တွေကိုလက်တွဲကူညီထောက်ပံ့နိုင်ဖို့အတွက်2030ပြည်လုံးနဲ့မှာဒေါ်လာ5.3 trillion အထိငွေကြေးလိုအပ်ပါတယ်။ဒါကြောင့်လဲဖလုံအိမ်တွေအများဆုံးထုတ်လွှင့်နေကြတဲ့တိုင်းပြည်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေစီကငွေကြေးပုံမထည့်ဝင်လာကြမလားဆိုတာကြွန့်ကျင်သူတွေစောင့်ကြည့်ကြပါလိမ့်မယ်။WR ကတင်ပြသွားတဲ့နောက်ဆုံးအချက်တစ်ခုကတော့အမေရိကန်ပြည်တော်စုရဲ့ဥတုရာသီဆိုင်ရာဆောင်ရွက်ချက်တွေဖြစ်ပါတယ်။သမရဂျိုးဘိုင်ဒန်အတီးပြုတ်လက်မှတ်ရေးထိုးလိုက်တဲ့တမိုင်းဝင်ငွေကြေးဖောင်းပေါက်မှုလျှော့ချရေးဥပဒေမှာတော့တဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်မဲ့လုပ်ငန်းတွေအတွက်ဘဏ္ဍာငွေတွေချထားပေးတာပါ။ဒီတမိုင်းဝင်ဆောင်ရွက်ချက်တွေကဖလုံအိမ်တက်ငွေလျှော့ချရေးအမေရိကန်ရဲ့ရည်မှန်းချက်တွေပြည့်မီနိုင်မလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်တယ်လို့ WR ကရွေးချယ်တင်ပြသွားပါတယ်။မနေ့ကဂရီတွေအကောင့်ထဲပေါ်ကြမလားဆိုပြီးတော့ပညာရှင်တွေကအခုလိုစောင့်ကြည့်နေကြချိန်မှာပဲပြီးခဲ့တဲ့လပိုင်းလောက်ကပဲလူပေါင်း33သန်းကျော်ရေပေးတင်ခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာတော့ဘလူချီစတန်အရက်မှာအေးအေးဒဏ်နဲ့အလူအလဲရင်ဆိုင်နေရပါတယ်။ဇန်နဝါရီလနောက်ဆုံးပတ်နေ့အပူချိန်ကအနုတ် 18 ဒီဂရီဆယ်စီယပ်အထိရောက်ရှိခဲ့တာပါ။တဘာဝပတ်ဝန်းကျင်ဆိုင်ရာကြွမ်းကျင်သူတွေကတော့ဥတုရာသီပြောင်းလဲမှုကြောင့်ဘလူချီစတန်မှာရာသီဥတုပိုးပြီးတော့ကျန်တယ်လာတာလို့ပြောပါတယ်။ရာသီဥတုနေ့စဉ်ပြောင်းလဲနေပြီးတော့တနေ့ထက်တနေ့ပိုဆိုးလာတယ်လို့ကွက်တာမိုးလီဝုဒ်ဌာနကလည်းပြောပါတယ
်။ဒီနေ့ heat increase ဟောကြီးရမှာလည်းပဲ
။ရာသီဥတုအခြေအနေကနေ့တိုင်းပိုဆိုးလာပါတယ်။လေတူတွေရောက်လာတဲ့အပူချိန်ကပိုတိုးလာတာကြောင့်ကျွန်တော်တို့ရာသီဥတုတွေပြောင်းလာပါတယ်။ရေကြီးရေရှမ်းမှုတွေနဲ့လည်းကြုံရပါအောင်မယ်။ဒါမဲ့၅နှစ်အတွင်းမိုးခေါင်ရေရှားပြီးဘလူးချီစတန်တောင်ပိုင်းမှာအပူလှိုင်းကြီးတွေလည်းဝင်လာမှာပါ။တစ်ဆက်တည်းမှာပဲဆောင်းတွင်းဆိုရင်လည်းအေးအေးဒဏ်ကပိုပြီးကြမ်းတမ်းလာပါလိမ့်မယ်။
အခုလိုတဘာဝဘေးဒဏ်ကြီးတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ပါကစ္စတန်နိုင်ငံအတွင်းနိုင်ငံတကာအတိုင်းဝိုင်းကဒေါ်လာ10ဘီလီယံအကူအညီပေးဖို့ဂျီနီဗာမှာကျင်းပခဲ့တဲ့ဥတုရာသီညှိနှိုင်းခံမသဘောတူညီခဲ့တာပါ။ရေနံကုမ္ပဏီတွေတိုးတက်တဲ့နိုင်ငံကြီးတွေကဖလုံအိမ်တန်းငွေတွေကိုအများဆုံးထုတ်လုပ်နေကြတာဖြစ်ပြီးပါကစ္စတန်နိုင်ငံကတော့1ရာခိုင်နှုန်းလောက်ပဲထုတ်လုပ်နေတာဖြစ်ပေမဲ့လို့ပြင်းထန်တဲ့တဘာဝဘေးဒဏ်တွေကတော့အခုလိုဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေကခါးစည်းရင်ဆိုင်နေကြတာလည်းဖြစ်ပါတယ်။ကျွန်မနံလောပါ။
နောက်တော့ဆင်ခဲ့ရတာကတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်အစီအစဉ်မှာလို့ရှင်ဆိုလို့ရှိရင်တော့အာဆီယံနဲ့မြန်မာအရေးအမေရိကန်ကာကွယ်ရေးဝင်ကြီးရဲ့တောင်ကိုရီးယားနဲ့ဖိလစ်ပိုင်ခီးစဉ်စတာတွေကိုတင်ဆက်ထားပါတယ်မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်အချိန်နဲ့တိုက်ဆိုင်စွာပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာပြီးနောက်ပထမအဆုံးအကြိမ်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကို February 3ရက်တောက်ကြနေ့မှာဂျကာတာမှာစတင်ကျင်းပခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာနိုင်ငံပြဿနာဟာဒီအာဆီယံအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာအရေးချဉ်းကပ်ဆောင်ရွက်မဲ့နည်းလမ်းကိုတင်ပြခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရီနိုမာဆူဒီကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်။
I briefed the meeting on the Indonesia approaches on Myanmar as chair.
ဒီအစည်းအဝေးမှာအာဆီယံဥက္ကဋ္ဌနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုချင်းကပ်ဆောင်ရွက်မယ့်နည်းလမ်းကိုကျွန်မတင်ပြခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ဟာအဓိကဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးကလည်းထောက်ခံပါတယ်။မြန်မာနိုင်ငံမှာအားလုံးပါဝင်တဲ့ဆွေးနွေးမှုတရက်ဖြစ်အောင်ဒီဘုံသဘောတူညီချက်၅ရပ်ကိုတိတိတသားတိုးတက်မှုရအောင်အတွက်အကောင့်ထည့်ဖော်ဖို့တောင်းဆိုတိုက်တွန်းသွားမယ်လို့သဘောတူခဲ့ကြပါတယ်။
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာအရေးကိုပြက်ပြက်သားသားလှုံ့ဆော်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုစစ်ဘက်နောက်ခံရှိသူတဦးခန့်အပ်စေလွတ်မယ်လို့ဗုဒ္ဓဟူးနေ့ကပြောဆိုခဲ့ပါတယ်။ဒါအပြင်အင်ဒိုနီးရှားရဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဘူဂျုတ်ဂျီဟောင်လူဟတ်ဘန်ဂျေတန်ကမြန်မာနိုင်ငံမှာစစ်တပ်ကနောက်ဆုတ်ပေးပြီးတိုင်းပြည်ကိုအရေးအချင်းရှိသူတွေကိုဥဆောင်ဝင်ပေးဖို့နဲ့အင်ဒိုနီးရှားရဲ့အသွင်ကူးပြောင်းရေးကိုနမူနာယူဖို့မကြသေးမီကပါတိုက်တွန်းပြောဆိုခဲ့ပါတယ်။အာဆီယံအတွင်းထိုင်း၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်တို့ကမြန်မာစစ်ကောင်စီနဲ့တိုက်ရိုက်ထိတွေ့ဆက်ဆံတာတွေရှိပေမဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ဘရူနိုင်းစတဲ့နိုင်ငံတွေကမြန်မာစစ်ကောင်စီအပေါ်ထိတိယောက်ယောက်ပြောဆိုဝေဖန်တာတွေရှိတယ်လို့ မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Tom and Drews ကပြီးခဲ့တဲ့ရက်ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီဟာတရားဝင်မှုမရှိဘဲမြန်မာနိုင်ငံကိုလည်းအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့သူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာမျိုးပေါင်း130လောက်ကိုလုံခြုံရေးအရာထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ရက်ကဝန်ခံပြောဆိုခဲ့ပြီးနောက်မျိုးပေါင်း40လောက်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့ပါတယ်။ဒါပေမဲ့လည်းနယ်မြေအနှံ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီမှာဒီနယ်မြေထိန်းချုပ်ရေးကိုအကောင်အထည်ဖော်နိုင်ပါမလားလို့အခဲခတ်တွေကတော့မေးခွန်းထုတ်ပါတယ်။အမေရိကန်အပါအဝင်မြန်မာဒီမိုကရေစီအရေးထောက်ခံတဲ့နိုင်ငံတွေကတော့စစ်ကောင်စီရွေးကောက်ပွဲလုပ်မယ်လို့ရည်မှန်းထားတဲ့ဩဂုတ်လလောက်မှာပဋိပက္ခတွေပုံမပြင်းထန်နိုင်တယ်လို့သတိပေးပြောဆိုထားပါတယ်မြန်မာပါဝင်အာရှဒေသအတွင်းစီးရဲတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတင်ကတော့ပြီးခဲ့တဲ့ဇန်နဝါရီလ30ရက်ကနေဖေဖော်ဝါရီလ2ရက်နေ့အထိတောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်ခဲ့ပါတယ်အင်္ဂါနေ့မှာဝန်ကြီးအော့စတင်ဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီယွန်ဆပ်နဲ့တွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့စစ်ရေးချိန်ချောင်းမှုရန်ကိုဆွေးနွေးခဲ့ပါတယ်။အမေရိကန်တိုက်လေယာဉ်တွေ၊လေယာဉ်တင်သင်္ဘောတွေအပါအဝင်အမေရိကန်စစ်အင်အားတွေတိုးချထားဖို့နဲ့နှစ်နိုင်ငံစစ်ရေးပူးတွက်လေ့ကျင့်မှုတွေကိုတိုးချက်ပြုလုပ်သွားဖို့သဘောတူခဲ့ကြပါတယ်
။ The United States and the ROK are committed to
မြောက်ကိုရီးယားကနျူကလ িয়ার နဲ့တိုက်ခိုက်လာရင်ဘယ်လိုခုခံကာကွယ်မလဲဆိုတာကိုရည်ရွယ်ပြီးပူးတွက်လေ့ကျင့်ဖို့ကိုလည်းဆွေးနွေးခဲ့တယ်လို့ကြာတာပတင်းတွေတုန်းကနှစ်နိုင်ငံလက်တပ်ပူးတွက်လေ့ကျင့်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားရဲ့လှုပ်ရှားဟာတင်းမာမှုကိုစိုးရိမ်ရတဲ့အနေရောင်အမတ်အထိရောက်အောင်တွန်းပို့နေကြောင်းနဲ့လိုအပ်ရင်နျူကလ িয়ার အပါအဝင်တာလတ်တာဝေးပစ်လက်နက်တွေနဲ့တုံ့ပြန်သွားမယ်လို့ကြာတာပတင်းတွေမှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ဒန်လွင့်အစီအစဉ်တွေထုတ်လွှင့်တဲ့နေရာမှာစပိုင်းဆိုင်ရာချိုးယွင်းမှုတွေကြောင့်အစီအမပြေဖြစ်သွားတာတွေအတွက်အနုညွတ်တောင်းပန်အပ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးတော့တောင်ဆိုးဝါးလာနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံအရှိတောင်အာရှနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်အခုကျင်းပတဲ့အစည်းအဝေးဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထင်အတော်ကြာဆွေးနွေးခဲ့ကြပါမယ်မြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့လက်ရှိအခြေအနေတွေကိုချင်းရင်အခြေအနေကပိုကောင်းမလာတဲ့အပြင်ပိုဆိုးလာနေတာကိုပြနေတယ်လို့လည်းပြောကြားခဲ့တာပါဒါပြင်မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်အဖွဲ့အားလုံးပေါင်းဆွေးနွေးနိုင်ဖို့အဖမ်းခံရတဲ့သမရဦးဝင်းမြတ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါင်းနိုင်ငံအချင်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတချို့ရဲ့ထုတ်ပြန်ပြောဆိုချက်တွေကတစ်ဖက်သက်ဆန်ပြီးမှန်ကန်မှုမရှိတာကြောင့်ပယ်ချတယ်လို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနက February 4ရက်နေ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌယိုဟေးဆာဆာကာဝါဟာစနေနေ့ကရခိုင်တပ်ဖွဲ့ AA ရဲ့နိုင်ငံရေးမှူးဦးဦးလှစောနဲ့တွေ့ဆုံခဲ့ပြီးတော့လက်ရှိအဖြစ်အခြေအနေတည်မြဲစေခြင်းကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနှစ်နှစ်ပြည့်လာချိန်မှာပဲအမေရိကန်ပြည်ထောင်စု Washington DC အပါအဝင်ကမ္ဘာမြို့အသီးသီးမှာအဝေးရောက်မြန်မာရေးလှုပ်ရှားသူတွေကစနေနေ့မှာဆန္ဒပြခဲ့ကြပါတယ
်။သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးနယ်ကတော့ကိုခင်မောင်စိုးမင်းဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Rob McLean တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOE ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေ။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.